ိုင်းနိုင်ငံတမိုင်းမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးဖြစ်တဲ့စုံစမ်းစစ်ဆေးမှုတွေကိုအပြစ်ဒဏ်နိုင်ခဲ့ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခုလိုကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာကိုလူခွင့်ရေးအဖွဲ့တွေကကြိုးဆိုလိုက်ကြပေမဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်ဖက်ဆိုင်ရာအမှုတန်းတွေကိုလည်းစုံစမ်းစစ်ဆေးသင့်တယ်ဆိုပြီးတော့ထောက်ပြနေကြပါတယ်။ VOA သတင်းတောက် Ron Coven ဘန်ကောက်မြို့ကနေပြပို့ထားတဲ့သတင်းကိုလွှာကိုဒေါ်ထရတန်းကပြောပြပေးပါလိမ့်မယ်ခင်
။ထိုင်းနိုင်ငံတောင်ပိုင်းမှာအဓိကခြေစိုက်တဲ့လူမှောင်ကိုရောင်းဝယ်မှုလုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အစုံနိုင်ခဲ့ပြီလို့ထိုင်းရဲကအင်္ဂါနေ့ကပြောပါလေ။ထိုင်းတူရဲချုပ်အက်အန်ဆာနနုတ်ကဒါဟာထိုင်းသမိုင်းမှာလူမှောင်ကိုကူးမှုနဲ့ပတ်သက်လို့အကြီးအမားဆုံးစုံစမ်းမှုဖြစ်တယ်လို့ပြောပါလေ။နိုင်ငံရေးသမားတွေ၊ရဲနဲ့အစိုးရအရာရှိတွေ၊စီးပွားရေးလုပ်ငန်းရှင်တွေပြင်စစ်ဗိုလ်ချုပ်တဦးပါဝင်မတင်စားရသူပေါင်းလူ90ကိုရဲကဖမ်းဆီးခဲ့ပြီးတခြားလူ63ဦးတွေလည်းဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးမှုမှာထိုင်းနိုင်ငံတောင်ပိုင်းကအများဆုံးဖြစ်ကြတဲ့ရဲရာရှိပေါင်း1000လို့ပါဝင်ခဲ့ပြီးတပ်သေးအထောက်ထားစာရွက်စာတမ်းပေါင်းသသိန်းကျော်ပါတဲ့တစ်တာပေါင်း19ခုလို့ကိုနိုင်ငံတော်တရားရုံးချုပ်ထံကိုရဲကပေးပို့ခဲ့ပြီးအဲ့ဒီတပ်သေးအထောက်ထားတွေရတေကန်တွေပေါ်စွဲချက်တင်မယ်မတင်ဘူးဆိုတာကိုတော့နိုင်ငံတော်ရှိနေချုပ်ကဇူလိုင်လ24ရက်နေ့နောက်ဆုံးထားဆုံးဖြတ်ရမှာဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးမှုကိုနယူးယောက်အခြေစိုက်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူအခွင့်ရေးအဖွဲ့တွေကကြိုးစားလိုက်ပြီးမယ်။ဒီသတင်းပါတွင်စုံစမ်းစစ်ဆေးမှုတွေနှေးကွေးသွားတဲ့အတွက်စိုးရိမ်မကင်းဖြစ်မှုတွေရှိပြီးနောက်ထပ်စစ်ဘေးအရာရှိတွေဆွဲချက်တင်ခံရမှာဆိုတဲ့အတွက်ဥပဒေထိန်းသိမ်းအရာရှိတွေဟာစုံစမ်းစစ်ဆေးမှုတွေကိုပြည်ပြည်စုံစုံပြုတ်လို့ဖို့စိတ်ထက်သာမှုယွံနေတာကိုတွေ့ရတယ်လို့ထောက်ပြခဲ့ကြပါတယ်။ Sunan Fasuk ကတော့ Human Rights Watch အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာသုတေသီဖြစ်ပါတယ်။သူကခုလိုဖမ်းဆီးခံရသူတွေထဲမှာတကူအာဏာကြီးတဲ့ရပ်ဖက်ပုဂ္ဂိုလ်တွေနဲ့နိုင်ငံရေးသမားတွေပါဝင်ပေမဲ့စစ်တပ်ကဗိုလ်ချုပ်တဦးသာပါဝင်တဲ့အတွက်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးထင်သာမြင်သာရှိမှုကိုမေးခွန်းထုတ်လိုက်ပါတယ်
။ There are kingpinsIncluded top businessmen in southern provinces. Those names have been implicated for almost a decade, and eventually they are now being brought to justice. So that is something welcoming. The fact that
Dong Bai Kian ni ma thai tan siwa yi thama ri pa win lu gong ku de gan kaung saung ni chi ni ba de. Tu lo name ri thwet ni da se ne ni ba chi ba bi. Aku ma tu lo ko ye yu da phit ba de. Da ga do chu su ya ma ba.မတင်ငါရသူတွေထဲမှာအစ်စ်မြင့်ဘိုးချုပ်တူလည်းပါဝင်နေပြီးတော့သူ့ကိုလူကုန်ကူးမှုအပြင်တခြားကြီးလေးတဲ့ပြစ်မှုတွေနဲ့လည်းစွဲချက်တင်မယ်လို့သိရပါတယ်။ဒါပေမဲ့စစ်တပ်မှာဒီဘိုးချုပ်တူတဲ့ဒီကိစ္စမှာပါဝင်ပတ်သက်နေတယ်ဆိုတာကတော့ယုံရဖို့အတော်ကိုခက်ပါတယ
်။လူမှောင်ခိုးကူးမှုမှာပါဝင်ပတ်သက်နိုင်မှုအလားအလာရှိတဲ့တခြားလက်အောက်ငယ်သားစစ်ဖက်အရာရှိတွေကိုလည်းဆက်ပြီးစစ်ဆေးတင်တယ်လို့ဆူနိုင်ကပြောပါတယ်။မလေးရှားနဲ့နေဆက်ချင်းဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းရှိတောတွေမှာမြန်မာနိုင်ငံကဖိနှိပ်မှုကြောင့်ထွက်ပြေးလာခဲ့ကြတဲ့မွတ်စလင်ရိုဟင်ဂျာအများစုပါဝင်တဲ့လူမှောင်ခိုးကူးခံရသူတွေရဲ့အလောင်းတွေရပောင်းများစွာမြှုပ်နှံထားတဲ့နေရာတွေကိုတွစ်ရှိခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဖိအားပေးမှုတိုးလာခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကိုထိုင်းကအင်တိုက်အားတိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားတွေဟာလွန်ခဲ့တဲ့နှစ်ကစားပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုဆက်လီတွေနဲ့ပို့ပေးဖို့လူပွဲစားတွေကတဆင့်စူးစားခဲ့ကြတာဖြစ်ပါတယ်။မေလာဆောစောပိုင်းကထိုင်းမလေးရှားနေဆက်မှာအလောင်းတွေမြှုပ်နှံထားတဲ့နေရာတွေကိုထိုင်းရဲကတွေ့ရှိခဲ့ပြီးကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်တွေမှာလူမှောင်ခိုးကုသူတွေကဆွန့်ပစ်ခဲ့တဲ့ဆက်လီတွေထဲမှာဖြစ်စီးပြီးဒုက္ခတွေအများအပြားကိုလည်းတွေ့ရှိခဲ့စေနိုင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမှောင်ခိုးကူးမှုအစီရင်ခံစာမှာထိုင်းနိုင်ငံဟာလူမှောင်ကူးကူးမှုတိုက်ဖျက်ရေးအတွက်ဆောင်ရွက်ရာမှာပူးပေါင်းဆောင်ရွက်မှုအနှိမ်ဆုံးဖြစ်တဲ့ Tier 3အဆင့်မှာတက်မှတ်ခြင်းခံခဲ့ရတာဖြစ်ပြီးစီးပွားရေးနဲ့ငွေကြေးတန်ခါပိတ်ဆို့မှုတွေရင်ဆိုင်ရွယ်ရှိပါတယ်။မြန်မာနိုင်ငံကတော့အဆင့်နှစ်ဖြစ်တဲ့စောင့်ကြည့်ကအဆင့်မှာတက်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ထိုင်းရဲကခုလိုစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်ပြုလုပ်ခဲ့တာကြောင့်ထိုင်းနိုင်ငံအပေါ်ဒီနှစ်အဆင့်တက်မှတ်ရာမှာညတာမှုရရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လူအခွင့်ရေးအုပ်စုတွေကတော့ခုလိုထိုင်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေအဆုံးတက်ခဲ့တာဟာတတ်မှတ်ထားတဲ့မတ်လနောက်ဆုံးကန့်တရက်ထဲကျော်နေတာကြောင့်အမေရိကန်ရဲ့တတ်မှတ်မှုအစ်စ်မှာတည်တာတဲ့အပြောင်းလဲပြုတ်လုပ်ပေးဖို့မမြင်ဘူးလို့ဆိုပါတယ်။ ဒီနှစ်တွင်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လလယ်မှာထုတ်ပြန်မှုလည်းရှိကြောင်းပါရှင်။